2018ကမ္ဘာဖလားဘောလုံးချန်ပီယံရခဲ့တဲ့ဒီပြင်သစ်ဘောလုံးအသင်းကိုပြင်သစ်သမ္မတအမ်မနျူအယ်မက်ခရွန်နဲ့ဇနီးတဲ့ဘရစ်ဂျစ်မက်ခရွန်တို့ကအလီဇင်နန်းတော်မှာတနင်္လာနေ့ကခေါ်ယူဂုဏ်ပြုခဲ့ပါတယ်။ရုရှားကနေကမ္ဘာဖလားပိုက်ပြီးပြန်ရောက်လာတဲ့ပြင်သစ်အမျိုးသားဘောလုံးအသင်းအမိုးဖွင့်ဘတ်စကားကြီးနဲ့အလီဇင်နန်းတော်စီတွားရလမ်းတစ်လျှောက်မှာလဲထောင်ပေါင်းချီတဲ့ပရိသတ်တွေကတောင်းတောင်းဖြတ်ဖြတ်စောင့်ကြုံနှုတ်ဆက်ကြပါတယ်။ပါရီမြို့လေကအထင်ကရရှောင်ဇီလီစီလမ်းမကြီးတစ်ချောင်းမှာဆိုရင်ဘောလုံးအသင်းသားတွေရဲ့ဘတ်စကားကြီးဖြတ်သွားစဉ်မှာပရိသတ်တွေကပြင်သစ်အလံတွေကိုဝှေ့ရန်မီးရှူးတွေဖောက်ပြီးကြိုးဆိုကြတဲ့အပြင်လေယာဉ်ပြန်တွေကပြင်သစ်အလံအယောင်အဖြူအပြားအနီရောင်တွေလွှတ်ပြီးတော့ဝေဟင်းကနေပြန်တန်းခဲ့ပါတယ်။ပြင်သစ်ဘောလုံးအသင်းကိုပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုဖြစ်တဲ့ Legion of Honor ဆုချီးမြှင့်မယ်လို့သမ္မတရုံးကကြေညာထားပါတယ်။